ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကစောင်ဒူလာဆိုတဲ့ကျေးရွာမှာဒီကနေ့မတ်လ၈ရက်နေ့မနက်၂နာရီလောက်မှာစစ်ကောင်စီကလေရင်နဲ့ဘုံကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေမရှိပဲဒီလိုဘုံကျဲတိုက်ခိုက်တာကြောင့်လူအထိခိုက်မရှိပေမဲ့ဖျားကြောင့်နဲ့နေအိမ်တချို့ပျက်စီးသွားပါတယ်။ဒါအပြင်ဒီကနေ့မနက်၉နာရီလောက်မှာလည်းသေးစုလေးရွာကုန်းတာရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
ဒီကနေ့မတ်လ၈ရက်မနက်၂နာရီလောက်ကတီမော့ဆိုမြို့နယ်ဆောက်ဒူလာကျေးရွာမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ဖျားကျောင်းနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆောက်ဒူလာရွာဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့လူတွေစုနေတဲ့ထင်းနဲ့ဖျားကျောင်းကိုပစ်မှတ်ထားပြီးတော့ဘုံကျဲပုံရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီမနက်စောလေရင်နဲ့လာပြီးတော့ဘုံလက်ကျဲတော့ပေါ့နော်ဖျားကျောင်းတော်တော်လေးကိုထိသွားဒီကတော့ပြင်မထားတော့ဒီတရားကြောင်းမှာတို့လူနေတယ်ထင်ပြီးတော့ပြတော့ဝင်ပြင်မထားပြီးလုံးလာကျတာစိုက်ပွဲလည်းမရှိဘူးပြစိုက်ပွဲလည်းတော့ဝေးပါဒါပေမဲ့တို့ကအဲ့လိုမျိုးပေါ့ကတို့ဒီနေ့တိချောင်းရှိတယ်ထင်တယ်ပြီးတော့လူစုလူဝေးရှိတယ်ထင်ပြီးတော့အဲ့လိုတင်းနေတက်လာပြီးတော့ကျတာပေါ့နော
်စစ်တပ်ကဘုံကျဲတက်ခိုက်မှုအတွင်းလူထိခိုက်မှုတော့မရှိဘူးလို့ပြောပါတယ်အခုလိုတက်ထက်ခင်ရပြည်နောက်တက်ကြီးရွယ်အိုတွေကလေးငယ်အပါဝင်တေသခံအများစုဘေးလူရကိုထွက်ပြေးတင်းရှောင်နေကြပြီးရွာထဲမှာအမျိုးသားအနေငယ်ရာကြာနေလို့လည်းပြောပါရယ်တီမော့ဆိုမြို့နယ်ထဲကသိဆူလဲကျေးရွာနဲ့ကုန်းသာကျေးရွာဖက်မှာလဲစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာတာကြောင့်ကရင်နီပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့မနက်9နာရီလောက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့ကုန်းသာဒေသခံတို့ကပြောပါရယ
်ကုန်းသာစစ်ကောင်စီကဒီစလေတီရောက်လာတယ်ကုန်းတာစီလည်းရောက်လာတော့အခါဆိုတော့ကိုယ်ဒီစက္ကန်ရေးဖို့ရစတိုက်ပေါ်တွေဖြစ်သွားတယ်အဲ့လိုဖြစ်ထွက်တိုက်ပေါ်ဖြစ်တာတော့ဟုတ်ပါတော့နော်ကုန်းနိုင်ဝင်ချင်းလောက်ပါဟုတ်နာနိုင်ကြကြောက်လာတော့ဖြစ်တယ်ဗျာဟုတ်ဖြစ်ကတ်တာတွေအဲ့လိုရှိတယ်ကခုနလည်းကိုယ်လည်းကြည့်လဲထူလာတာစက်တိုက်ရောနော်ထူလာတာရှိတယ်ဗျာဟုတ
်စစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်တီမော့ဆိုမြို့နယ်ထဲကငွေတောင်ကျေးရွာအုပ်စုထဲမှာပါတဲ့အောင်ချမ်းသာရွာကြောက်ဆဲကန်းနဲ့သေးစုလဲရွာပူဖားရွာတွေဖက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေမနေ့တုန်းကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကတည်းကတိုက်ပွဲပြင်းထန်နေတဲ့အဲ့ဒီနေရာတွေအပေါ်လေကြောင်းကနေတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ
်။မနေ့ကတော့ဟိုင်းရင်နဲ့တတော်လေးကိုဟဲရင်လည်းရောနောက်ဖိုက်တာဖြတ်တည်နေတဲ့ခလုံးဝုံချင်းသွားဖြစ်တယ်ဟုတ်မနေ့ကတော့ပူဖားဖက်ပေါ့နော်ပူဖားဖက်မှာတော့ပြင်းထန်နေပြီးတော့ဒီကောင်းတာဖက်မှာအာယုံဥပေရပေါ့နော်အဲ့ဒါဖက်ဖို့ပြင်းထန်နေရပြီးတော့ဒီ6 second ပေါ့နော်ကျောက်ကကနေတိုက်ပွဲတော်တော်လေးပြင်းထန်နေရ။နေရတော့မနေ့ကတော့6ကြီးလာလာရ
။ငွေတောင်ကျေးရွာအုပ်စုနဲ့သေးစုလဲကျေးရွာအုပ်စုဖက်မှာအင်အားအမြောက်အများနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့မတ်လ9ရက်နေ့ကနှစ်ဖက်အပြန်အလှန်တိုက်ပွဲပြင်းထန်ခဲ့တယ်လို့တီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်။နေ့လယ်12နာရီမှာရဟယင်နစီတိုက်လေရင်နစီနဲ့15ကြိမ်တန်တိုင်းဘုံကျဲတက်ခိုက်ခဲ့ပြီးတော့ည9နာရီလောက်မှာတိုက်လေရင်တစီထပ်ပြီးတော့ရောက်လာပြီးတော့ဘုံကျဲတက်ခိုက်ခဲ့တာကြောင့်အရသာပြည်သူနေအိမ်15လုံးလောက်ပျက်စီးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဒီမော့ဆိုမြို့နယ်ဖက်မှာစစ်တပ်ကလေကြောင်းနဲ့တိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။